လူမှုကွန်ရက်တွေပေါ်မှာတွေ့ခေကြရတဲ့တမတော်တိမ်ဖော့ပေါ်နှိမ့်ဆက်ခံရသူပုံနှံကျော်မျိုးနဲ့ကြောက်စိုက်ဒေသခံ9ဦးကိုဒီကနေ့မှာစစ်တွေခရိုင်တရားရုံးမှာယုံထုတ်ခဲ့တာကိုပြောပြပါမယ်ကျွန်တော်တက်နိုင်ပါတမတော်ဖက်ကဖမ်းဆီးထားတဲ့ပုံနှံကျော်မျိုးနဲ့ကြောက်စိုက်ဒေသခံ9ဦးကိုဒီကနေ့မှာစစ်တွေခရိုင်တရားရုံးမှာယုံထုတ်ခဲ့ပြီးဖမ်းဆီးခံထားသူတွေမှာရိုက်တဲ့ခံထားတဲ့ဒဏ်ရာတွေမပြောက်သေးဘူးလို့ဖမ်းဆီးခံထားတဲ့ဦးမင်းစိုးရဲ့မိသားစုဝင်ကိုစိုးဝင်းကပြောပါတယ
်တရားယုံထုတ်ခဲ့တဲ့ခံရကိုဒီမျိုးကယုံထုတ်တယ်ရုံထောက်တော့ကျွန်တော်ကမနေ့ပိုင်းတည်းကကျွန်တော်တို့ဆောင်နေတယ်ဟာဟာကိုမင်းရမောဆောင်နေတယ်အခုစစ်တွေရောက်နေကျွန်တော်တို့အခုရုံထိမှာကိုရောကျွန်တော်တို့ဘာမှတရားသူကပြန်လို့မပြောနိုင်ဘူးကျွန်တော်တို့မပြောနိုင်လားပြောရှင်တယ်လားဘာမှမသိဘူးရတာကျမ်းမာရလေးကိုနင်းနေဟိုဟာတဲတိုက်လူကဆဲဆဲရပါတယ်ဒါပေမဲ့ဟိုဟာနင်းနေဟိုဟာအရိုက်ထန်တဲ့တင်းဖို့ပေါ်မှာအရိုက်ထန်တာတွေအမှားရတွေကမပြောက်ပြသေးဘူးအကုန်လုံး
ကြောက်စိုက်ဒေသခံငောက်ကိုတမတော်ရရင်ပေါ်မှာရိုက်နေခဲ့တဲ့ဗီဒီယိုပိုင်းအင်တာနက်လူမုန်းကွန်ရက်ပေါ်မှာပြန့်နှံ့လာတဲ့နောက်ပိုင်းမှာတပ်ဖက်ကလည်းသူတို့လောက်တာမှန်ကန်ကြောင်းပြောဆိုထားပြီးရိုက်နေသူတွေကိုအေးအေးယူနိုင်ဖို့တမတော်ဖက်ကစုံစမ်းစစ်ဆေးနေတယ်လို့လည်းပြောဆိုထားပါတယ်ဖမ်းဆီးခံထားရတဲ့ကြောက်စိုက်ဒေသခံငောက်ဟာအေးအေးနဲ့ဆက်ဆက်နေတဲ့အမခံတွေဖြစ်ပြီးသူတို့ကိုစစ်တွေမှာတရားစွဲဆိုနိုင်ဖို့လုပ်နေတယ်လို့လည်းဒီကနေ့ချင်းပါပြုတ်လောက်တဲ့တမတော်သတင်းစာရှင်းလင်းပွဲမှာဗိုလ်မှူးချုပ်စောမင်းထွန်းကပြောဆိုသွားပါတယ
်ဒါဒီအေးနဲ့ပတ်သက်နေတဲ့ကျွန်တော်တို့ဒါအမှားကန်၅ရောက်ကိုကျွန်တော်စစ်တွေကိုတရားစွဲတင်နိုင်ဖို့ပြီးရင်ထပ်မံစစ်ဆေးနိုင်ဖို့ဒါစစ်ရည်ရင်ဖြစ်ပွားတော့ဖြစ်တဲ့အကြောင်းမလို့ဒါဒီပေါ်မှာလုံးတဲ့အကြောင်းချင်းရတဲ့ပတ်သက်ပေါ်ကြာကျွန်တော်တို့ဖြစ်စဉ်ဖြစ်ရအမှန်တိုင်းကျွန်တော်တို့ကတည်င်းထုတ်ပြန်ခဲ့တယ
်ဖန်စီခံထားတဲ့မိသားစုဝင်တွေကတော့ဖန်စီခံထားသူတွေမှာပြည့်မရှိတာကြောင့်သူတို့ရဲ့အမှုကိုတရားမျှတစွာဆောင်ရွက်ပေးဖို့လိုတယ်လို့ဖန်စီခံထားတဲ့ဦးမင်းစိုးရဲ့မိသားစုဝင်ကိုစိုးဝင်းကပြောပါတယ်
အမုံကိုလေးခုမှတရားများတတာနဲ့ပေးချဆောင်ရွက်ပြီးရင်လည်းကျွန်တော်တို့က
လက်ရှိချိန်မှာကြောက်စိုက်ကြီးရွာကဖမ်းဆီးခံထားသူ၅ဦးကိုဘလို့ဥပဒေပုံမှန်နဲ့တရားစွဲဆိုထားတယ်ဆိုတာမသိရသေးပေမဲ့သူတို့ကိုလာမည့်မေလ26ရက်နေ့မှာထပ်မံယုံထောက်စစ်ဆေးမယ်လို့ကိုစိုးဝင်းကပြောပါတယ်ရခိုင်မြောက်ပိုင်းမှာ2019ဖေဖော်ဝါရီလကနေ2020ခုနှစ်မတ်လ20ရက်နေ့ထိမြို့နယ်73ခုမှာကျန်းဖက်တိုက်ပြည့်ရေးဥပဒေနဲ့ရေးယူခံထားရတဲ့အမှုပေါင်း109မှုရှိတယ်လို့ရခိုင်ပြည်နယ်ဥပဒေချုပ်ကပြောဆိုထားပါတယ်တပ်မတော်သတင်းစာရှင်းလင်းပွဲမှာတော့အဲအဖွဲ့ကိုကျန်းဖက်အဖွဲ့ဖြစ်တတ်မှတ်ကြေညာပြီးတဲ့နောက်ပိုင်းမှာအဲဟာကျန်းဖက်လုပ်ရက်တွေပုံပြီးကျူးလွန်လာတာမို့ဒေသတွင်းတိုက်ပွဲပိုဖြစ်လာရတာလို့ဖြေရှင်းထားပါတယ်လက်ရှိရှင်ဒီရခိုင်မြောက်ပိုင်းနဲ့ရှင်းပြည်နယ်ဘလောဝါမြို့နယ်တွေမှာတိုက်ပွဲတွေပြင်းထန်နေပြီးတိုက်ပွဲတွင်းမှာရာသဖန်စီခံရတာတို့လည်းအများပြားရှိနေပါတယ်ကျွန်တော်တက်နိုင်ရခိုင်ကနေတဒိန်ပြပို့ထားတာပါ